တရုတ်နိုင်ငံလေပိုင်းကဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်လို့ခေါ်တဲ့ဒီဗိုင်းရပ်စ်ရောဂါပိုးအသစ်တစ်မျိုးကြောင့်လူတစ်ယောက်သေဆုံးသွားတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့မှပြောကြားလိုက်ပါတယ်။ဒါပြင်နောက်ထပ်လူ9ယောက်ဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်လို့ဝူဟန်ဒေသန္တရကျန်းမာရေးကော်မရှင်နဲ့ဟောင်ကောင်တာဝန်ရှိသူတွေကပြောပါတယ်။ဒီဗိုင်းရပ်စ်ပိုးအသစ်ကြောင့်ဆုတ်ရောဂါခံစားနေရတဲ့သူတွေဟာတောက်ကြနေကအထူးသဖြင့်41ယောက်ရှိခဲ့တယ်လို့အာနာဘိုင်းတွေကပြောပါတယ်အစောပိုင်းမှာတော့ဒီကူးစက်ယောဂါကိုခံစားရတဲ့သူအရေအတွက်ဟာ59ယောက်ထိရှိခဲ့တာဖြစ်ပြီးတော့အဲ့ဒီကနေကြာဆင်းလာတာဖြစ်ပါတယ်ယောဂါကူးစက်ခံရတဲ့လူနာ2ယောက်ကတော့တက်တာလာလို့ဆင်းရဲကနေဆင်းသွားပြီဖြစ်ပြီးတော့ကျန်တဲ့လူတွေကတော့ပုံမှန်တည်ငြိမ်တဲ့အခြေအနေမှာရှိနေတယ်လို့ဆိုပါတယ်တည်ဆုံးသွားတဲ့သူကတော့အသက်62နှစ်အရွယ်မျိုးသားဖြစ်ပြီးတော့သူဟာအသက်ရှူမောရတာနဲ့ပြင်းထန်တဲ့အဆုတ်ရောင်ဝေးနာတွေကြောင့်ဆေးရုံတက်ခဲ့ရတာဖြစ်ပါတယ်ဒါပြန်သူဟာဝမ်းပိုက်နဲ့အသေးယောဂဝိညာဉ်တွေကိုလည်းခံစားနေရသူဖြစ်ပြီးတော့ဒီကူးစက်ယောဂဖြစ်တဲ့သူအတော်များများနဲ့ချိတ်ဆက်မှုရှိတဲ့ဒီဝူဟန်မြို့စင်ဂျီဘုံကဈေးမှာပုံမှန်ဈေးဝယ်သူတူဖြစ်တယ်လို့လည်းဆိုပါတယ်ဝူဟန်မြို့မှာဒီကူးစက်ယောဂဘာကြောင့်ဖြစ်ပွားခဲ့လဲဆိုတာကိုတော့အခုချိန်ထိမသိရသေးဘူးလို့တရုတ်နိုင်ငံဘက်ကပြောပါတယ်ပြီးခဲ့တဲ့2003ခုနှစ်တုန်းကလည်းတရုတ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ SARS ယောဂကြောင့်လူပေါင်းများနဲ့ချီသေဆုံးခဲ့ပါတယ်တရုတ်နိုင်ငံမှာအခုလိုကူးစက်ယောဂဖြစ်နေတာကြောင့်မြန်မာနိုင်ငံကဒီနိုင်ငံတကာလေဆိပ်3ခုမှာလဲကိုပူချိန်တိုင်းကရိယာရည်နဲ့ရောက်လာကြတဲ့ခီးသွားတွေကိုတေချာလိလာစစ်ဆေးစောင့်ကြည့်နေတယ်ဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးအကြီးအကဲတာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ